မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ် Tom Andrews ရဲ့ဇူန်26ရက်ကထုတ်ပြန်တဲ့ Banking on the Death Trip တင်မင်းတမန်ကုန်သွယ်မှုဆိုင်ရာဘဏ်လုပ်ငန်းစီးမားမြန်မာစစ်ကောင်စီအတွက်စစ်ဘက်ဆိုင်ရာပစ္စည်းဝယ်ယူမှုနဲ့ဆက်ဆက်တဲ့ငွေလွှဲပြောင်းမှုအပါအဝင်ဝန်ဆောင်မှုပေးနေတဲ့နိုင်ငံပေါင်း9နိုင်ငံကဘဏ်ပေါင်း16ခုထဲမှာစင်ကာပူကဘဏ်တွေကိုဖော်ပြထားတာနဲ့ပတ်သက်ပြီးဇူန်28ရက်မှာစင်ကာပူနိုင်ငံကြေးဌာနကမဟုတ်ကြောင်းတုံ့ပြန်ပါတယ်။စင်ကာပူနိုင်ငံအနေနဲ့2021 February ကစပြီးမြန်မာနိုင်ငံအခြေအနေဟာငွေကြေးခွာချမှုနဲ့အကြမ်းဖက်ဝါဒဆိုင်ရာငွေကြေးထောက်ပံ့မှုအန္တရာယ်ရှိနိုင်တာကိုတွေ့ရတဲ့အတွက်စင်ကာပူငွေကြေးအာဏာပိုင်အဖွဲ့ MAS ကစင်ကာပူဘဏ်အဖွဲ့စည်းတွေနဲ့အနီးကပ်လက်တွဲပြီးဒါကိုတားဆီးဖို့ကြိုးစားကြောင်းနဲ့စင်ကာပူဘဏ်တွေဟာမြန်မာနိုင်ငံကိုလက်နဲ့ရောက်သွားစေမယ့်ရောင်းချမှုတွေငွေကြေးလွှဲပြောင်းမှုတွေမလုပ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်မြန်မာကုမ္ပဏီတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့ငွေကြေးလွှဲပြောင်းမှုတွေကို FATA ငွေကြေးဆိုင်ရာအလုပ်ဖွဲ့ရဲ့2022အောက်တိုဘာမှာထုတ်ပြန်တဲ့အမည်မဲ့ဆင့်မှာပါမပါဆစ်ဆီးခဲ့ကြောင်းတချိန်ထဲမှာပဲမြန်မာနိုင်ငံတွင်းကလူသားစာနာမှုအကူအညီပေးသူတွေတရားဝင်ထောက်ပံ့ကူညီနေတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေထိခိုက်မှုမရှိအောင်လည်းဂရုစိုက်လှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။